This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇွန်လ20ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုຫນွေဦးအလင်ကမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်တောင်ငူမြို့နယ်ကန်းဒီဂုံမင်းအိုင်ရွာနီးမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ဇွန်လ18ရက်နေ့မနက်9:27မိနစ်မှာ9:00ထိတောင်ငူခိုင်တပ်မဟာနှင့်တရင်ကားလောက်ခံ People Defense Force တန်တောင်ဖွဲ့တရင်ကားလောက်ခံပူးပေါင်းတပ်ဖွဲ့နှင့်အကြမ်းဖက်စစ်ကောင်စီရဲ့လမ်းကင်းသို့ကန်းဒီဂုံမင်းအိုင်ရွာနီးမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်အဆိုပါထိတွေ့တိုက်ပွဲမှာအကြမ်းဖက်စစ်ကောင်စီတပ်သား2ဦးသေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရှိခဲ့တယ်လို့ဖော်ပြထားပါတယ်တော်လိုင်းရဲဘော်များထိခိုက်ကြဆုံးမှုမရှိဘဲပြန်လည်ဆုတ်ခွာနိုင်ခဲ့ပြီးအကြမ်းဖက်စစ်ကောင်စီတပ်လမ်းကင်းရေးစစ်သုံးပစ္စည်းအချို့သိမ်းဆည်းရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာပလဲမြို့နယ်ကန်တောင်ကျေးရွာစကန်းသိန်းတိုက်ပွဲအတွင်း ABSDF Colon 3မှာရဲဘော်3ကြဆုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါတယ်ပလဲမြို့နယ်ကန်တော့ရဲစခန်းကို2025ခုနှစ်ဇွန်လ19ရက်နေ့မနက်6:40မိနစ်အချိန်မှာပြည်သူ့လွတ်မြောက်ရေးတပ်မတော် PLA မှဦးဆောင်ပြီးမဟာမိတ်တပ်ပေါင်းစုနဲ့အတူတကွပူးပေါင်းပြီးတိုက်ခိုက်သိမ်းပိုင်နိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်စကန်သိန်းတိုက်ပွဲနောက်ဆက်တွဲသတင်းများကိုသတင်းထက်မှန်ထုတ်ပြန်ပေးသွားမှာဖြစ်တယ်လို့အသိပေးထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တဦးចောင်းသားတက်မတော်အမတ်30ចောင်းအမတ်14တရင်မှာရဲဘော်3ပလဲမြို့နယ်ကန်တော့ကျေးရွာစကန်သိန်းတိုက်ပွဲတွင်ကြာဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရဲဘော်ထိုက်ကြီးခေါ်တန်းထိုက်အောင်ရဲဘော်ចောင်းသားလေးခေါ်ချစ်စော်ဖြူရဲဘော်ဂျိမ်းမောင်တို့ဟာ2025ခုနှစ်ဇွန်လ18ရက်နေ့ညနေ 9:20 မိနစ်အချိန်မှာမဟာမိတ်တပ်များနဲ့ပူးပေါင်း၍စကန်းသိန်းတိုက်ပွဲဆင်နွှဲနေတဲ့ပလဲမြို့နယ်ကန်တောင်ကျေးရွာရှိရန်သူတပ်စခန်းအားသိမ်းပိုက်နေစဉ် Federal Democracy တော်လှန်ရေးတိုက်ပွဲမှာဂုံပြောင်းစွာအသက်ပေးလူသွားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီပါကံမြူနေမော်ဝမ်းလေးဖုန်ကြီးကြောင်ဤကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ကလေးငယ်နှစ်ဦးထိခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။ဇွန်လ19ရက်နေ့ညနေ 3:18 မိနစ်အချိန်ခန့်မှာပါကံမြူနေမော်ဝမ်းလေးကျွာရှိဖုန်ကြီးကြောင်ဤကိုအကြမ်းဖက်စစ်ကောင်စီရဲ့တပ်တဦးလေတပ်မှတက်လာတဲ့ Jet Fighter တစ်စီးကဘုံသီးတစ်လုံးကျဲချတိုက်ခိုက်ခဲ့ကြောင်းသိရှိရပါရစေ။အဆိုပါတိုက်ခိုက်မှုအတွင်ကလေးငယ်နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါရစေ။ဇွန်လ19ရက်နေ့မနက်ပိုင်းနဲ့ဇွန်လ18ရက်နေ့ညပိုင်းမှာမော်ဝမ်းလေးကျွာမှာတက်ဆွဲထားတဲ့အကြမ်းဖက်စစ်ကောင်စီတပ်သားများကို KIA KPDF ပူးပေါင်းတပ်ဖွဲ့များကဝင်ရောက်တိုက်ခိုက်ခဲ့ရာအပြန်အလှန်ပစ်ခတ်တိုက်ပွဲများဖြစ်ပွားခဲ့ပြီးဖားကန်တပ်မကုံမှလက်နက်ကြီးများနဲ့ပစ်ကူပေးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှယ်ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့နှွေဦးလင်ငါပါ
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်အခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစတင်ပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါ အခုပထမဆုံးတစ်ပုဒ်အနေနဲ့ဒေါန်ဆန်းစုကြည်80နှစ်ပြည့်မွေးနေ့ဒေါန်ဆန်းစုကြည်နဲ့ပြည်သူလူထုကြောက်ရွံ့မှုမှလွတ်မြောက်ရေးအတွက်ဆက်လက်ကြိုးပမ်းရန်NUG ယာယီသမ္မတတိုက်တွန်းတဲ့တရင်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်၏80နှစ်ပြည့်မွေးနေ့အခါသမယမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလက်ရှိလာကမွေးနေ့ဆုတောင်းစကားပြောကြားရမှာဒေါ်အောင်ဆန်းစုကြည်နဲ့ပြည်သူလူထုကြောက်ရွံ့မှုမှလွတ်မြောက်ရေးအတွက်ဆက်လက်ကြိုးပမ်းရန်တိုက်တွန်းခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာဆီယနာရှင်များရဲ့မတရားဖန်ဆီးချုပ်နှောင်မှုကို၄နှစ်တိတိခံယူနေရပြီးတော့ဤကာလဟာသူမအတွက်သာမကမြန်မာနိုင်ငံရဲ့ပြည်သူလူထုအတွက်ပါအခက်အခဲဆုံးနဲ့အကြမ်းတမ်းဆုံးအချိန်ဖြစ်ခဲ့တယ်လို့ယာယီသမ္မတကပြောကြားထားပါတယ်။ယာယီသမ္မတကຫນွေဦးဒေါ်လန်ရေးရဲ့အဓိကပန်းနိုင်များဖြစ်တဲ့ဆီယနာရှင်စနစ်အမြင့်ပြန့်ဖြတ်သိမ်းရေးနဲ့ Federal Democracy နိုင်ငံသစ်ထူထောင်ရေးကိုပြည်သူလူထုနဲ့အတူဆက်လက်တွန်းလှန်သွားမယ်လို့ကတိပြုထားပြီးလူထုသဘောထားနဲ့တွေ့ပြီးသောလုပ်ရပ်များကိုဒေါ်အောင်ဆန်းစုကြည်ကမလုပ်ခဲ့သလို NUG အနေနဲ့လည်းအဲ့ဒီလိုလှုပ်ဆောင်မှာမဟုတ်ပါလို့၎င်းကအလေးနဲ့ပြောကြားထားပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အသက်80နှစ်ပြည့်အချိန်မှာပင်နောက်မျိုးဆက်ခေါင်းဆောင်များကတိုင်းပြည်တောင်ဝန်များကိုပခုံးပြောင်းထမ်းဆောင်ရန်တွန်းဆုတ်နေမည်ဆိုပါကမွေးနေ့ရှင်ကိုယ်တိုင်စိတ်မကောင်းဖြစ်လိမ့်မယ်လို့ယာယီသမ္မတကသတိပေးပြောကြားခဲ့ပြီးတော့ပြည်သူလူထုကအားကိုးထိုက်သောမျိုးဆက်သစ်ခေါင်းဆောင်များကိုလူလာနေတယ်လို့ဖြည့်စွက်ပြောထားပါတယ်။ဒေါန်ဆန်းစုကြည်ရဲ့တားပြစ်သူကိုထိန်လင်းကင်ဦးဆောင်နဲ့စုအေဒီဘက်တီကမ်ပိန်းရဲ့ဂျိုးပန်းမှုများကိုချီးကျူးခဲ့ပြီးတော့၎င်းလှုပ်ရှားမှုဟာပြည်သူလူထုရဲ့မြေတားနဲ့ဒီမိုကရေစီအတွက်ဆက်လက်တိုက်ပွဲဝင်ရန်အားသင့်ဖြည့်ပေးကြောင်းဒေါန်ဆန်းစုကြည်လွတ်မြောက်မှုမရရှိသေးတဲ့အချိန်မှာပင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လှုပ်ဆောင်ရလိုအပ်ကြောင်းဒေါန်ဆန်းစုကြည်လွတ်မြောက်လာတဲ့အခါမှာလည်းတိုင်းပြည်နဲ့လူထုရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ဆက်လက်လှုပ်ဆောင်ရမှာဖြစ်ကြောင်းယာယီသမ္မတကဆိုထားပါတယ်။မြန်မာနိုင်ငံရေးသမိုင်းမှာအကြီးကျယ်ဆုံးလူထုထောက်ခံမှုရရှိထားသူတဦးဖြစ်တဲ့ဒေါန်ဆန်းစုကြည်၏မွေးနေ့ကိုမွေးနေ့ရှင်မှာပါပဲကျင်းပရသည်မှာစိတ်မကောင်းစရာဖြစ်တော့လေပြည်သူလူထုရဲ့ဆုတောင်းမေတ္တာများကိုသူမကတိမ်မွေးစွာခံစားရရှိမယ်လို့ယာယီသမ္မတကယုံကြည်ကြောင်းပြောကြားထားပါတယ်ခင်ဗျာ။ဆလဘီဒေါ်အောင်ဆန်းစုကြည်၏80နှစ်ပြည့်မွေးနေ့ဟာပြည်သူလူထု၏လွတ်မြောက်ရေးစံတားကိုကဘာသို့ထုတ်ဖော်သည့်နေ့ဖြစ်ကြောင်းပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်80နှစ်ပြည့်မွေးနေ့အခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟုအလုပ်ကော်မတီမှကျင်းပခဲ့ရာပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကတောင်းဝန်လွန်တက်ဆောင်ပေးပို့ဂုဏ်ပြုခဲ့ပါသည်။တောင်းဝန်လွန်မှာဒေါ်အောင်ဆန်းစုကြည်၏မွေးနေ့ဟာတာမန်အခါသမယတစ်ခုမဟုတ်ဘဲဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအတွက်ပြည်သူလူထုရဲ့ပြင်ပြသောစံထားကိုကဘာသို့ထုတ်ဖော်ပြတာတဲ့နေ့တစ်နေ့ဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံအနှံ့အပြားနဲ့ကဘာတော်ဝန်မှရှိတဲ့ပြည်သူများကလည်းဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့ကိုဂုဏ်ပြုကာ၎င်းတို့ရဲ့လေးစားမှုနဲ့ထောက်ခံမှုကိုဖော်ပြခဲ့ကြတယ်လို့ဆိုထားပါတယ်။1945ခုနှစ်ဇွန်လ19ရက်နေ့မှာလွတ်လပ်ရေးပါခင်ကြီးဘူချောအောင်ဆန်း၏တမီးအဖြစ်မွေးဖွားခဲ့သူဒေါ်အောင်ဆန်းစုကြည်ဟာ1988ခုနှစ်ရှစ်လီလုံအရေးတော်ပုံမှစတင်ကမြန်မာဒီမိုကရေစီလှုပ်ရှားမှုရဲ့အဓိကခေါင်းဆောင်တဦးအဖြစ်ပေါ်ထွက်လာခဲ့ပြီးတော့ဆယ်စုနှစ်များစွာအာဏာရှင်များရဲ့ဖိနှိပ်မှုနဲ့အတန်အန္တရာယ်ချိန်ချောင်းမှုများကိုကြမ်းကြမ်းခံရင်ဆိုင်ခဲ့ကပြည်သူလူထုနဲ့အတူဒီမိုကရေစီခရီးကိုဇွဲမလျှော်စတဲ့ရှောက်လှမ်းခဲ့တယ်လို့1990 2012 2015 နဲ့2020ရွေးကောက်ပွဲများမှာပြည်သူလူထုရဲ့ခိုင်မာသောထောက်ခံမှုကိုရရှိခဲ့တဲ့သူမရဲ့ဦးဆောင်မှုဟာမြန်မာသမိုင်းမှာထူးခြားသောခေါင်းဆောင်တစ်ဦးအဖြစ်မှတ်တမ်းတင်ခံထားရတယ်လို့တောင်းလွှာမှာဖော်ပြထားပါတယ်။လက်ရှိမှာဆီယနာရှင်များရဲ့မတရားဖန်ဆီးချုပ်နှောင်မှုကိုခံယူနေရတော့လေဒေါ်အောင်ဆန်းစုကြည်ပြည်သူလူထုနဲ့အတူယက်တီမှုဟာຫນွေဦးတော်လည်ကြီးကိုဆက်လက်အားဖြည့်ပေးနေတယ်လို့ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကတောင်းလွှာမှာဖော်ပြထားပြီးတော့စစ်အုပ်စုက၎င်းအားနိုင်ငံတကာကိုယ်စားလှယ်များနဲ့တွေးဆခွင့်မပြုခြင်းဟာသူမရဲ့လူထုအပေါ်တက်ရောက်မှုကိုကြောက်ရွံ့ခြင်းကြောင့်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒေါ်အောင်ဆန်းစုကြည်၏တားငယ်ကိုထိန်လင်းကင်ဦးဆောင်နဲ့စုအေဒီဘက်တီကမ်ပိန်းရဲ့ဂျိုးပန်းမှုများကိုလည်းဝန်ကြီးချုပ်ကအထူးဂုဏ်ပြုခဲ့ပြီးတော့ထိုလှုပ်ရှားမှုဟာပြည်သူလူထုရဲ့မေတ္တာနဲ့ဒီမိုကရေစီအတွက်ဆက်လက်ဂျိုးပန်းရန်အားသင့်လောင်းပေးနိုင်ခဲ့တယ်လို့ဆိုထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG အနေဖြင့်ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားများအမြန်ဆုံးလွတ်မြောက်ရေးအတွက်စုတောင်းကအာဏာရှင်စနစ်ချုပ်ငြိမ်းသည့်အထိပြည်သူလူထုနဲ့အတူပြတ်သားစွာတိုက်ပွဲဝင်သွားမှာဖြစ်ကြောင်းဝန်ကြီးချုပ်ကကတိပြုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ Airbus ကမြန်မာစစ်တပ်ကိုလေရင်ရောင်းချတဲ့တရုတ်ကုမ္ပဏီ AV China မှရင်းနှီးမြှုပ်နှံမှုများရုပ်သိမ်းတဲ့သတင်းကိုတင်ပြပေးပါမယ်။ဥရောပလေကြောင်းကုမ္ပဏီကြီး Airbus ဟာမြန်မာစစ်တပ်ထံ Y-20 နဲ့ K-8 အပါအဝင်စစ်လေယာဉ်များရောင်းချပေးနေတဲ့တရုတ်လက်နက်ကုမ္ပဏီ AV China Industry and Technology Company Limited AV China မှ၎င်းရဲ့ရင်းနှီးမြှုပ်နှံမှုအားလုံးကိုပြန်လည်ရုပ်သိမ်းလိုက်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဤဆုံးဖြတ်ချက်ကို Justice for Myanmar, Info, Bimani နဲ့ Blood Money Campaign အပါအဝင်မြန်မာအရေးတက်ကြွလှုပ်ရှားတဲ့အဖွဲ့အစည်းများကကြိုဆိုထောက်ခံခဲ့ကြပါတယ် Justice for Myanmar နဲ့ Info by Money တို့က2024ခုနှစ်စက်တင်ဘာလမှာထုတ်ပြန်ခဲ့တဲ့အစည်းအဝေးစာတစ်ခုမှာ APEC ရဲ့ AV China Share ပိုင်ဆိုင်မှုကိုဖော်ထုတ်ခဲ့ပြီးတော့၎င်းဟာ AV China မှာ 5.33 ခိုင်နှုန်း Share ပိုင်ဆိုင်ထားတဲ့အကြီးဆုံးနိုင်ငံတကာ Share ရှင်ဖြစ်ကြောင်း2024ခုနှစ်ဇွန်လ30ရက်စာရင်းအရာဤရင်းနှီးမြှုပ်နှံမှုရဲ့တန်ဖိုးမှာအမေရိကန်ဒေါ်လာ140တန်းရှိကြောင်းသိရပါတယ် APEC ရဲ့ရင်းနှီးမြှုပ်နှံမှုရုပ်သိမ်းမှုဟာကမ္ဘာတဝန်းမှာရှိတဲ့အရက်ဘက်အဖွဲ့အစည်းများတပိတ်အဖွဲ့များကုန်သွယ်တက်မှတ်ကများနဲ့တက်ကြွလှုပ်ရှားသူများရဲ့ဖိအားပေးမှုများကြောင့်ဖြစ်ပေါ်လာရခြင်းဖြစ်ပြီးတော့၎င်းတို့က APEC Aviation Industry Corporation of China AVIC AVIS ရဲ့ကုမ္ပဏီခွဲဖြစ်တဲ့ AV China နဲ့စီးပွားရေးဆက်ဆံမှုများရပ်တန့်ရန်နဲ့ရင်းနှီးမြှုပ်နှံမှုများရုပ်သိမ်းရန်တောင်းဆိုခဲ့ကြပါတယ် AV China ဟာမြန်မာစစ်တပ်ထံ K8 လေးကျင်ရည်နဲ့အပေါ်စားတိုက်ခိုက်ရေးလေယာဉ်များနဲ့ဝိုင်းတွဲပတ်စုံသုံးလေယာဉ်များအပါအဝင်လေယာဉ်များဆက်ဆက်ပစ္စည်းများနဲ့နည်းပညာများရောင်းချပေးအပ်ခဲ့ပြီးတော့မြန်မာစစ်တပ်ဟာထိုလေယာဉ်များကိုအသုံးပြုပြီးနိုင်ငံတဝန်ဘုံကျဲတိုက်ခိုက်မှုများပြုလုပ်နေကြောင်းအဖွဲ့အစည်းများကထောက်ပြထားပါသည် APEC က၎င်းရဲ့ရင်းနှီးမြှုပ်နှံမှုများကို2025ခုနှစ်ဧပြီလ1ရက်နေ့မှာအပြီးသက်ရုပ်သိမ်းခဲ့ပြီးတော့၎င်းရဲ့ပြောရေးဆိုခွင့်ရှိသူက APEC SE အနေဖြင့် AV China Industry and Technology Company Limited မှာရှယ်ယာအားလုံးကိုရောင်းချပြီးဖြစ်ပါတယ် APEC ဟာ AVIC AVIS မှာမြေသည့်ရင်းနှီးမြှုပ်နှံမှုမှာမရှိတော့ပါဘူးလို့ Justice for Myanmar နဲ့ Info Myanmar တို့ email ဖြင့်အတည်ပြုထားပါတယ် Justice for Myanmar ရဲ့ပြောရေးဆိုခွင့်ရှိသူမတ်ရတနာမောင်က APEC ရဲ့ရင်းနှီးမြှုပ်နှံမှုရုပ်သိမ်းမှုဟာမြန်မာစစ်တပ်တို့စစ်လင်းရင်များနဲ့ဆက်ဆက်လက်နက်များထောက်ပံ့ပေးနေတဲ့ AVIS AVIC နဲ့တရုတ်စိုးရအတွက်ဗန္ဒာရေးနဲ့ဂုံတိတ်ကဆိုင်ရာပေးဆက်မှုများရှိမိဖြစ်ကြောင်းပြက်သားစွာတတိပေးလိုက်ခြင်းဖြစ်တယ်လို့ပြောဆိုထားပါသည်။ Info by Manny ရဲ့ညှိနှိုင်းရေးမှူး Joanna Charlton Neres ကဤရုပ်သိမ်းမှုဟာမြန်မာစစ်တပ်နဲ့တိုက်ရိုက်ဖြစ်စေ၊တွေ့ဝိုင်းဖြစ်စေပတ်သက်နေတဲ့ဥရောပကုမ္ပဏီများအပါအဝင်အခြားကုမ္ပဏီများအတွက်တတိပေးချက်တစ်ခုဖြစ်ရမယ်လို့ထောက်ပြထားပါသည်။ Blood Money Campaign ရဲ့ပြောရေးဆိုခွင့်ရှိသူမူလန်ကလည်းအကြံပေးဆေးအုပ်စုဟာစစ်ရာဇဝမှုများဆက်လက်ကျူးလွန်နိုင်ရန် AVIS AVIC နဲ့ AV China ထံမှအဓိကထောက်ပံ့မှုရယူနေပါသည်။APEC အနေဖြင့်စီးပွားရေးနဲ့လူခွင့်ရေးစံနှုန်းများကိုဆက်လက်ခိုင်မာစွာလိုက်နာရန်လိုအပ်တယ်လို့ပြောကြားထားပါတယ်ခင်ဗျာ။ဆက်လက်ပြီးဒေါအောင်ဆန်းစုကြည်ရဲ့အနှစ်80ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်ဖြူဖြူအင်ဂျပန်မှ Safe Hospital Safe Healthcare Campaign အတွက်3,000ကျော်လူဒန်းတဲ့တရင်ကိုတင်ပြပေးပါမယ်။ဇွန်လ19ရက်နေ့မှာကြာရောက်တဲ့လူထုကောင်းဆောင်နိုင်ငံတော်အတိုင်ပင်ခံအမေဒေါအောင်ဆန်းစုကြည်ရဲ့အနှစ်80ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်ဖြူဖြူအင်ဂျပန်ပွဲမှာရရှိတဲ့ရန်ပုံငွေများထဲမှအမျိုးသားညီညွတ်ရေးအစိုးရဂျမိုင်းဝန်ကြီးဌာနရဲ့ Safe Hospital Safe Healthcare Campaign အတွက်လက်ရှိ project ပြည်မီရန်ကြန့်ရှိနေတဲ့40ရာခိုင်နှုန်း USD 36,000မြန်မာငွေကျပ်3,000ကျော်ကိုပါဝင်အားဖြင့်လူဒန်းကြောင်အတိပေးထုတ်ပြန်ထားပါသည်အဆိုပါကမ်ပိန်းဟာစစ်ကောင်စီရဲ့လေကြောင်းပြင့်မတ်ထားနေတဲ့ဒေသတွေမှာလေကြောင်းတန်ခံနိုင်တဲ့စေယုံတွေတည်ဆောက်နိုင်ဖို့ကြိုးစားနေတဲ့ကမ်ပိန်းဖြစ်တာကြောင့်ကမ်ပိန်းအောင်မြင်မှသာလျှင်လူအသက်ပေါင်းများစွာကိုကယ်တင်နိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့ဂုဏ်ပြုတဲ့အနေနဲ့မန္တလေးမြို့လေတနီယာမှာလူထုလှုပ်ရှားမှုပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဒေါအောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့ဂုဏ်ပြုတဲ့အနေနဲ့မန္တလေးမြို့လေတနီယာမှာလူထုလှုပ်ရှားမှုတစ်ခုကိုပြည်သူများနဲ့အတူပူးပေါင်းဖော်ဆောင်ခဲ့ကြောင်းမန္တလေးသပိတ်အင်အားစုမှတင်ထုတ်ပြန်ထားပါရီ။လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာသူ့ယုံကြည်ချက်အတွက်ဆရာနာရှင်လက်ကတိုင်းပြည်လွတ်မြောက်ရေးအတွက်ဒီအသက်အရွယ်ထိဆက်လက်ကြိုးပမ်းထမ်းရွက်နေစေပါ။အချင်းထောင်တွေတဲကခေါင်းဆောင်တွေရဲဘော်တွေကတော့မဆုံမနစ်တိုက်ပွဲဝင်နေကြချိန်မှာအကြေထောင်ကပြည်သူလူထုအနေနဲ့ကလည်းတော်လှန်ရေးမှတပါအခြားမရှိပါဘူးလို့အတည်ပြုထားပါတယ်။တနမန်ရေးတိုက်ပွဲ၊ဘန်နာရေးတိုက်ပွဲ၊စိတ်တက်ရေးရာတိုက်ပွဲ၊ဘူးသပိတ်တိုက်ပွဲတို့အပါအဝင်လူထုလူဒန်းစားအလှအားလုံးကကိုယ်တိုင်ကိုယ်ကျပါဝင်ဆင်နွှဲနိုင်တဲ့လူထုလှုပ်ရှားမှုတွေဆက်လက်ပါဝင်ကြဖို့နှိုးဆော်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးဆန်ဖရန်စစ္စကိုဘေးအေရီးယားမှာနေထိုင်တဲ့မြန်မာနယ်ပွားတိုင်းရင်းသားမိသားစုများကဒေါအောင်ဆန်းစုကြည်80နှစ်ပြည့်မွေးနေ့အထိမ်းအမှတ်စုတောင်းပွဲကျင်းပမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဤ80နှစ်ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်မြောက်ပိုင်းကယ်လီဖိုးနီးယားမှာရှိတဲ့ဆန်ဖရန်စစ္စကိုဘေးအေရီးယားမှာနေထိုင်တဲ့မြန်မာနယ်ပွားတိုင်းရင်းသားမိသားစုများကစု8သည်စုတောင်းပွဲကိုဇွန်လ22ရက်ညနေ4နာရီခွဲမှ9နာရီခွဲအထိဆန်ဖရန်စစ္စကိုမြန်မာကွန်မြူနတီနဲ့ ှင့်ယဉ်ကျေးမှုစင်တာမှကျင်းပမှာဖြစ်ကြောင်းသိရရှိပါသည်။အဆိုပါစုထောင်ပွဲဟာဒေါံဆန်းစုကြည်နှင့်နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအတွက်ရည်ရွယ်ကျင်းပရခြင်းဖြစ်ပြီးတော့လူငယ်များဦးဆောင်ပါဝင်နိုင်ရန်အထူးစီစဉ်ထားကဒေါံဆန်းစုကြည်ရဲ့ဘဝနှင့်လှုပ်ရှားမှုများကိုရုပ်သံဖြင့်ပြသခြင်း၊ဆွေးနွေးဖလှယ်ခြင်း၊ကလေးများမှကြပြရွတ်ဆိုပြိုင်ပွဲ၊အကဖျော်ဖြေမှုနှင့်ဂီတတင်ဆက်မှုများပါဝင်မှာဖြစ်တယ်လို့သိရပါသည်။ဒါ့အပြင်စီပေးဆောင်ပြည်သူများအတွက်လှူဒန်းမှုများဆောင်ရွက်နိုင်ရန်ရန်ပုံငွေစီစဉ်မှုများလည်းထည့်သွင်းထားပြီးတော့ပွဲအပြီးမှာမွေးနေ့ကိတ်မုန်းဖြတ်တောက်ခြင်းနဲ့အတူဒေါံဆန်းစုကြည်နဲ့မြန်မာပြည်သူများဘေးရန်ကင်းဝေးကာအမြန်ဆုံးလွတ်မြောက်ငြိမ်းချမ်းစီရေးစီမီးထွန်းညှိဆုတောင်းကြမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့ရှင်မျိုးငယ်ရဲ့အနုပညာလက်ရာတစ်ပုဒ်ဖြစ်တဲ့အဟိန္ဒတေးလို့အမည်ရတဲ့တော်လန်ရေးကဗျာတစ်ပုဒ်ကိုလွတ်လပ်ຫນွေဦးကခန်းစားရွတ်ဖတ်ပေးမှာဖြစ်ပါတယ်ရှင်
။အဟိန္ဒတေးဒီຫນွေဦးရဲ့အုပ်အောငှက်ကလေးတေးတည်တံငါတို့ထံပြန့်လွင့်လာပါစေ။ငြိမ်းချမ်းစွာငါကဗျာရွတ်ခဲ့တယ်ဒီຫນွေဥရဲ့ဖူးငုံတစ္ဆရွတ်နုအလှတို့ငါတို့ထံစိမ့်လန်းตายပါစေငြိမ်းချမ်းစွာငါကဗျာရွတ်ခဲ့တယ်ဒီຫນွေဥရဲ့ပူပြင်းရှတာနေအောင်ချီငါတို့ထံအပူဒဏ်တွေပေးလဲငြိမ်းချမ်းစွာငါကဗျာရွတ်ခဲ့တယ်ဒီຫນွေဥရဲ့ဒီခွေယူတကောင်ဟောင်းတန်းငါတို့ကိုတိုင်အဆုံးသတ်ပြစ်လိုက်မယ်ငြိမ်းချမ်းစွာငါကဗျာရွတ်လိုက်တယ်ရှင်မျိုးငယ
်ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်အခုဆက်လက်ပြီးဒေါံဆန်းစုကြည်ရဲ့ကဗျာစာသားလေးကိုနင်းစီမေကချင်းအဖြစ်တည်ဆူထားတဲ့ In the Quiet Land လို့အမည်ရတဲ့တော်လန်ရေးတေဂီတာတစ်ခုကိုနားဆင်ရမှာဖြစ်ပါတယ်ရှင်
In the quiet land of Burma, no
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုးလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်တာလီဆောပါရေဒီယိုအန်ယူဂျီတပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနဲ့တောင်စာပြလာဖို့ prepare အကျဉ်းရိုးလာတန်တာပါအလွေသုံးစားမှုတွေကိုဂိုင်းတွေ့တဲ့အခါမှာထိထိရောက်ရောက်နာစနိုက်တကြမှန်မှန်ကန်ကန်ဂိုင်းတွေ့နိုင်ဖို့ပြည်ထောင်စုဝန်ကြီးချုပ်မင်းဝန်းခိုင်တန်ပရိုဂရမ်တွေတထောင်ကိုပနားမတောင်စာပြပါမယ်အလွေသုံးစားမှုတွေကိုဂိုင်းတွေ့တဲ့အခါမှာထိထိရောက်ရောက်နာစနိုက်တကြမှန်မှန်ကန်ကန်ဂိုင်းတွေ့နိုင်ဖို့ပြည်ထောင်စုဝန်ကြီးချုပ်မင်းဝန်းခိုင်တန်ကအမြုသားညီငယ်ရဲ့အဆိုရာကရကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးအမဲဆိုင်20တိုင်းမြင်းဆောင်2025မှာပရိုဂရမ်ခါပါရီတော်လင်ရီကာလာဂရမ်နလာဆောင်နာအမရာလုံဆောင်မုံတိုင်းကရှောရှောမရန်တာရီအကျိုးရာလက်တီကိုဖော်ပြနိုင်မှာရာပြည်သူတည်းရမကားပဲတော်လင်ရီထေးမှာပါထေးထေးဝွန်ဝွန်ဝွန်ရောင်းလောက်ကိုက်နေခဲ့တဲ့ရေဖို့ရေဖာတီအနေနဲ့စိတ်အားတာကရလာဘူးဆိုဖရိုက်တဲ့အတော့တည်တည်ရှာရှာစီမံဖို့လိုအပ်တဲ့ဖရိုက်ကရောင်းရူနီတီဤအခွင့်ကောက်ဆိုင်ရာဂိစတိမှာဆိုကြထီထီရောင်းရောင်းရာအရိယူဆောင်ရောက်ခဲ့ဖို့ဆိုကြအမြုသားညီငယ်ရဲ့အဆိုရာအပေါ်မှာပြည်သူရုံဂရမူတီလေးတိုးတလာဖို့ဖရိုက်တဲ့ပိုင်းအခရိနေအရဲရက်ကိုထိန်ချောင်းကွယ်ကေးနိုင်ရီဆိုရီဆွဲရီကိုလေးအများသိအောင်ဗရာသားနိုင်ဖို့ဖရိုက်ကောင်အလွေသုံးစားမှုတွေကိုဂိုင်တွေရခါမှလေးထထီရောင်းရောင်းဂိုင်တွေရာဖို့ဆိုကြလေးစနိုင်းချမှန်ကန်ဂိုင်တွေနိုင်ဖို့လေးအန်ဒန်အရိကီပါကောင်မာယွန်အရိယူမင်းစော်တီဟန်စီမင်းစော်တီမဖရိုက်ဖို့တတိကီရီနာအလုံးလုံးကက်ဖို့လို့ဆိုဖရိုက်ကောင်နော်ဂရကာလာအုပ်ချုပ်ရေးပေါ်ဆောင်မှုလုပ်ငန်းတိမှမရင်ဘရနာရှိုက်စားမှုတွေမပရဲတောက်ခဲ့ဖို့ဖရိုက်ပေါ်လာရီပြည်သနာတီအခါခေတိကိုအရှိမင်းဝိုင်းဝန်းဖရေရှင်ခဲ့ဖို့အထူးအလေးထားတိုက်တွန်းပါကောင်ဝင်ဂရိရှုပ်ကပြောပါရီဆာလာပိကေမြန်မာနိုင်ငံအနာဂတ်နောက်သားဆိုင်ရီလူ့ဆောင်ဆွေးနွေးမှုတိုင်းပြည်သူလူထုစင်တာအကျိုးစီးပွားနောက်ဂိုင်းညီဖို့လိုရီလို့ကိုလာဆိုင်ရာမြန်မာသင်မဲကီပရိုဂရမ်ရဲ့တောင်းကိုတောင်းစားပေးပါမယ်နယူးယောက်မြို့မှာရှိရီကိုလာသမကဌာနရှုံးမှာဂျွန်လာစီရောကကြောင်းပါခါရီကိုလာသမကအတွန်ရီမှုရှုံးအိမြန်မာနိုင်ငံဆိုင်ရာအထုကိုဇလီနောက်ကိုလာသမကအပွေးဝန်နိုင်ငံတိကကိုဇလီတိအလွဲသဖို့တန်ဘရတ်ဆွေးနွေးရီအထွေထွေညီလာခံမြားနာဆောင်ကြီးအစီအဝေးမှာမြန်မာသံမက်ဂရီကအခုပိုင်းပရိုဂရမ်လိုက်ဆော့ဖရိုက်ပါရီဒီအစီအဝေးမှာကိုလာသမကအတွန်ရီမှုရှုံးအိမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Julie B Shop ကတွေးဆောင်ဆွေးနွေးမှုတွေလုပ်ဖို့လမ်းဖွင့်ထားပြီးကလေးပိုပရိကေဂျေဘရန်ရဲ့သဘောတူညီမှုတွေလိုအပ်နေပြီးကဗမာအရေးဖရေရှင်ရာမှာအပိုင်အခဲရဲစီရီအီအရေးပါမှုအကရန်ဖာမှုရှောရှာရီပရိသူတီလိုအပ်ရှာကိုဗဟိုဘရုဆိုင်စာရီနော်အလုံးပါဝန်ရီရေရှည်တေတန်းရီမရင်ရှင်ရီတည်ဆောက်နိုင်ဖို့အကောင်ပရိုဂရမ်ခါရီလိုတည်ရပါရီဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအတော့အခရီးခန့်လုံငင်းဆိုင်တိရှာမဲနရီအချိန်မှာအမျိုးသားညီငယ်ရေကိုဥတီရေဘရောင်လီဖန်တီနိုင်ရေပရန်လီသောင်းရေလန်ဂရောင်းကိုဖော်ဆောင်နိုင်ဖို့မင်းမီရိုဒီမိုကရက်တစ်အာအာစုတီနာသားဆိုင်ရာတာဝန်ရှိရလူတီကာမှာအတွန်ပိုင်ဆွေးနွေးမှုတိစားတောင်းနေပြီလို့လေဥကြုံမှုထွင်ကအသိပိခါပါရီယောင်တော့ဂရောင်းကုလသမဂအနေနဲ့အရဲသားပြည်သူတီကိုအကာအကွယ်ပေးဖို့မရှင်ရေနောက်တင်ရင်ရီကိုထိမ့်သိမ့်ဖို့တာဝန်ယူရဖို့ခိုက်တဲ့အပြင်ဗမာအရိကိစ္စကိုဖရေရှင်းနိုင်ရတော့ကုလသမဂ္ဂအိပါမအပွေးစီတီဖရိုက်တဲ့အထွေထွေညီလာခံလုံခြုံရေးကောင်စီလူအခွင့်အရေးကောင်စီနော် ILO Europe ပိုင်အထူးအေဂျင်စီတင်းတော့ IIMM ရိုးအနေနဲ့လေလုံပိုင်ခွန်အာနာတီကိုတိကျပြဲသားစွာလုံဆောင်တောင်းရီလို့တိုက်တွန်းခါပါရီဆာလာပိကေကျောက်ဖူကိုတဲပရောင်လာရရီခါမာရနာရာတစေတိုက်တဲကဒူတဲရောင်မှုစနိုက်ပါထိမဲ့ဘရီကေတီဆုံးခါရဲတဲ့ရုံကိုတောင်းစားပေးပါမယ်ရခိုင်ပရိကျောက်ဖူမှုနေကိုအပရောင်အရီနာဘရာထူတိုလာရီခါမာရနာရာတစေတိုက်တဲရောင်ကဒူတဲရောင်မှုဘုံမှုဝန်သင်းစွာအာရခတဲ့တော့ဤစနိုက်ပါထိမဲ့ဘရီကေတီဆုံးခါရဲလို့သိရပါရီ၎င်းသောဗိခရီမေလာ20ခါရနင်းကဒုတိယတဲ့ဦးစီအရာရှိအဆောင်ကနေပြီးကရာထူတူနောက်ကျောင်းပြူကိုဘရောင်လာရာဆော့ဖရိုက်ပြီးကတဲရောင်းမှုကိုအပရောင်အရိတတော်ပိုပရီအပရမအေအေတဲခွေးဝန်ဒီအီစနိုက်ပါထိမင်ပြီးကတည်ဆုံးခရတယ်လို့ဆိုပါရယ်သူသောမိုက်ကရီနာကနေရန်ကုန်ကိုလေယောင်နားလာပြီးကရောင်းကနေမှကျောင်းပြူကိုပေါင်းဖို့ကတော့ဂျွန်လာကိုရနင်းကရောက်ရှိလာခါပနာ ရှာရှန်တတောင်းလာပိုပရီအပရန်အခုပိုင်ပိုက်ခဲခံရဆော်လို့စီဒီယံပိုပရီဆောင်ရွာကပရပါရီဒူတဲရွန်မှုန်ပိုမှုန်ဝန်တန်းဆော်စိုက်တကတော့အပဲဆိုင်လေးစစ်ဆိုင်ဆောင်ပရီကသူ့အမျိုးသမီးဆော်လေးမရကီနာလေးဆိုင်ကဒူရီအိုဖရိုက်ဒေးလို့သိရပါတယ်တိုင်ပွေတီပရွန်ထန်နေရီကျောင်းပြုံလို့နေမှာစိုက်ကောင်စီဘာကတီဆုံရီလူလာနှက်ရှာရီလူတွေအများအပြားရှေးဆော်လေးဖရိုက်ပါရီဆာလာပီကမရမာဆိုက်တက်ကရိုဟန်ဂျာတီးကိုတိုက်ခတ်ရီအမှုစကားပို့ပောင်းတတောင်းကျော်ကိုစနိုက်တကြားဖရန်ဝင်ခါရီတရုံကိုတောင်းစားပေးပါမယ်မြန်မာစိုက်တက်ကရိုဟန်ချာတီကိုတိုက်ခိုက်ရီအမှုစကားပို့ပောင်းတတောင်းကျော်ကိုစနိုက်တကြားဖရန်ဝင်ခါရီလို့မြန်မာနိုင်ငံဆိုင်ရာလွဲလက်တွေစုံစမ်းဆိုင်စီရီယန်တရား IIMME အစီရင်ခန်းစာမှာထုတ်ဖော်ပရဂရမ်ပါရီအစီရင်ခန်းစာမှာ2019ခုနှစ်ဇူလိုင်လကဒီဇင်ဘာလအတွင်း Facebook စာမျက်နှာပေါ်လေးစေးသုံးများနာမှာရီတာထာရီအကောင့်ရာတီကိုစီစိုက်သုံးသပ်ထားပါရီရော့စာမျက်နှာဒီအလုံးကို2016ခုနှစ်မှာ Facebook က Proshare ပြီး Private နာယောင် Facebook စာမျက်နှာတည်းဆိုတစ်ခုနောက်တစ်ခုမသားဆိုင်ရီအသွန်ဆောင်မနာတရှိုးစာမျက်နှာတည်းဆိုကြော်ကြရီလူတီတထောင်တီလူခရိုင်းမရရဲ့ account ရာတီကိုပုံမှန်ဖော်ပြနေကလေးနောက်ခွေမှာသူတို့ဤမြန်မာ site တဲ့နော်တီတီပါပါရှိုက်စနေရီကွင်ရတစ်ခုဤဒစိတပိုင်း playground ယန္တရာကတုံသက်တွေးရှိရီလို့ဖော်ပြပါရီယန္တရာကအမုံစကားလိုတဲ့မဲ့ရီပို့စ်ပေါင်းတောင်းကျော်ကိုစာများနာဒီမှာတွေးရှိရာ ground အစီယုံခင်စာကထုတ်ဖော်ပါရီရိုဟန်ဂျာတီအပေါ်အဂရန်ဖာမှုကြည်ကြည်ပြင်းပြင်းဖိုက်ပွားနေရတဲ့ရှင်ထိမှာပေါ့မြန်မာစိတ်တက်သောအမှုစကားဖရန်ဝင်ရေလှူရှာမှုတွေကိုအရှင်ကိုင်းညင်းနိုင်လှူဆောင်ခါကောင်အစီယုံခင်စာကကောက်ရှာရှာထားပါရီယန္တရာဤအမှုစကားဆိုင်ရာအစီယုံခင်စာအရာမြန်မာစိတ်တက်သော2019ခုနှစ်ရှောင်းလောင်းဆိုင်ဆံရေကာလမတိုင်ခေါနော်ယွန့်ကာလအတွန်းရိုဟောင်ဂျာတီကိုတိုက်ခိုက်ရေအမှုစကားတိစနိုက်တကြဖရန်ဝီခါမှုကိုတွေးရှိခါရီလို့ဆိုပါရီအခုတောင်စားပိခါရီတရုံတီကိုရေဒီယို NUG အဖွဲ့သားတီကပို့ထားဆိုဖရိုက်ပါရီ
ဒီကနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်